မြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့သဘောထားယက်တင်ချက်တွေလွတ်လွတ်လပ်လပ်တင်ပြနိုင်စေရေးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုနေပတ်သက်တဲ့စီးပွားရေးကဏ္ဍတွေကိုပြင်ဆင်ပြောင်းလဲတင်တယ်လို့လူ့ခွင့်ရေးစံကြည်ရေးအဖွဲ့ HRW ကမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။တောက်ချန်လေးကထုတ်ပြန်တဲ့လူ့ခွင့်ရေးစံကြည်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာနိုင်ငံရေးပါတီတွေမိန့်ခွန်းပြောကြားခွင့်နဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကြေညာချက်ကိုကိုးကားဖော်ပြထားပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပါရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့ပြောကြားမဲ့မိန့်ခွန်းတွေအတွက်ကော်မရှင်ရဲ့ကြိုတင်အတည်ပြုချက်ရယူရမယ်ဆိုတဲ့အချက်ဟာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာနိုင်ငံတကာစံနှုန်းကိုချုပ်ဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကော်မရှင်ရဲ့ကြေညာချက်မှာလုံခြုံရေး၊တရားဥပဒေစိုးမိုးရေးနဲ့အေးချမ်းသာရေးကိုပြပြားစေမယ့်အကြောင်းအရာတွေနဲ့တည်ဆဲဥပဒေတွေကိုမလေးမစားပြောဆိုတာတွေကိုတားမြစ်ထားတယ်လို့တိုင်းပြည်ဒါမှမဟုတ်တပ်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်ပြောဆိုတာတွေမလုပ်ရဘူးဆိုပြီးဖော်ပြထားတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံပိုင်အတံလွင့်မီဒီယာတွေကိုပြပြတတအသုံးပြုဝင်ရရမှာဖြစ်ကြောင်းဒါမှသူတို့ရဲ့အစီအစဉ်တွေကိုမဲဆန္ဒရှင်တွေစီကိုတင်ပြနိုင်မှာဖြစ်လို့အခုလိုကော်မရှင်ကတားမြစ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်တာဖြစ်ကြောင်း HRW ကပြောပါတယ်။အတိုက်ကြံနိုင်ငံရေးပါတီတွေကိုမိန့်ခွန်းပြောကြားခွင့်အချိန်တတ်မှတ်ပေးတာကအကောင့်ဘက်ကဥတီတဲ့ခြေလှမ်းဖြစ်ပေမဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေအပေါ်ကန့်သက်တာမြင့်ချက်တွေဟာနိုင်ငံတကာစံချိန်စံညွှန်းနဲ့လိုက်လျောညီထွေရှိတဲ့ကြောင်းဒါကြောင့်နိုင်ငံရေးပါတီတွေနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုနေပတ်သက်တဲ့စီးပွားရေးစည်းကမ်းတွေကိုပြင်ဆင်တင်ကြောင်းလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။